ထိုင်းနိုင်ငံအတွင်းမှာအလုလုကင်နေကြတဲ့မြန်မာ၊ကမ္ဘောဒီးယား၊ဗီယက်နမ်နဲ့လာအိုစတဲ့အိန္ဒိနာချင်းနိုင်ငံတွေကအလုသမားတွေရဲ့နိုင်ငံကူးလက်မှတ်စာရွက်စာတမ်းတွေကို2023ခုနှစ်မေလ15ရက်နေ့နောက်ဆုံးထားပြီးတက်တန်းတိုးကြဖို့သတ်မှတ်ထားပေမဲ့ဇူလိုင်လ31ရက်နေ့တည်းရက်တိုးမြင့်ပေးထားကြောင်းထိုင်းဝန်ကြီးချုပ်ယုံပြောရေးဆိုခွင့်ရှိသူမစ္စတာအနုချာဘူရာပတ်ချိုင်းဆာရီကဒီကနေ့မေလ21ရက်နေ့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်အခုလိုမျိုးရက်တိုးမြင့်ပေးလိုက်တာကိုကြိုဆိုကြောင်း Labor Right Foundation ကပြောရေးဆိုခွင့်ရှိသူဦးအောင်ကျော်ကအခုလိုပြောပါတယ်
။အဥယျာဉ်နဲ့မညီမျှတဲ့အတွက်ကြောင့်အချိန်မလောက်ဘူး
။ဟုတ်တယ်။
မလောက်တဲ့ဆမအဲ့ဒီမှာဒဲဆိုပြီးလုံးဝပိတ်ချလိုက်တယ်။မေလ15မှာ
။ဟုတ်ပြီ။
မေလ15မှာပိတ်ချလိုက်တော့တိုးမမီတဲ့လို့ဒီမှာကတို့ကဟိုလုံးဝတောက်ကရောက်သွားတယ်။တို့လက်ထဲတာရွတ်တွေတက်တန်းသိမ့်ဖြစ်သွားတယ
်။ဟုတ်ကဲ
့။အဲ့ဒါကိုဘုဒီဂျီဂျီထပ်ပြီးပြေလျှော့လိုက်တာဒူရန်30ပြည့်စီဆိုတော့ဒါကတော့ကောင်းတဲ့လက္ခဏာလို့ကျွန်တော်လက်ကမ်းချုပ်ဆိုပါလေ
။အလုသမားရဲ့အနေနဲ့နှစ်နိုင်ငံသဘောတူစာချုပ်နဲ့လာတဲ့သက်တမ်း၄နှစ်ပြည့်ချိန်မှာသက်တမ်းတိုးဖို့နေရပြန်ရမှာဖြစ်ပေမဲ့လက်တလောမြန်မာနိုင်ငံအခြေအနေအရမြန်မာအလုသမားတွေအဖို့နေရပြန်ဖို့မဖြစ်နိုင်သေးတာကြောင့်အလုသမားတွေနေရမပြန်စီပဲအလုလုခွင့်နေဆက်ရစီဖို့ကိုအလုသမားရေးဆောင်ရွက်နေသူတွေကတောင်းဆိုခဲ့ကြတယ်လို့လည်းသူကဆက်ပြောပြပါတယ်။
ဟိုလက်ရှိအခြေအောင်အခြားဆယ်နိုင်ငံမှာမြန်မာနိုင်ငံဟိုကတော်ရွအချိန်ကြီးစိုးဝါတဲ့အနေထားရောက်နေပြီဆိုတော့နေရာတိုင်းမှာလည်းစစ်မှတ်တရဖြစ်နေတော့ဒီမှာလုပ်နေတဲ့လုပ်သားတွေအားလုံးကသူတို့ဒေတာကိုအေးချမ်းစွာတွားပြီးဆက်ရက်ဆက်နံတွားလို့ရမယ်ဆိုရင်သူတို့ပြန်မယ်ဒါဥပဒေရလဲဆိုလင်းနေပြည်ပြန်ပါသို့တော့သူ့ငွေတွေမအေးချမ်းနဲ့ဆိုတာသူတို့မပြန်ဝင်ဘူးအဓိကပြဿနာအဲ့ဒါပဲနောက်ဒီဆက်မှတ်ရောက်နေတဲ့လုပ်သမားအများစုကိုကြည့်လိုက်တော့လည်းကျွန်တော်တို့တန်တားရှိမှရစီရင်ရှိမှကြာနမကွေးချင်းတဲ့တကန်းရှိမှာအဲ့တော့ကျွန်တော်ဆိုင်ဆိုးအောင်အထူးမြစ်တာရက်ကန်ရက်ခံထားတာကလက်တလုံးအခက်ခဲရဒီလုပ်သားတွေကိုဒီနိုင်ငံထဲမှာဘယ်လိုပုံစံနဲ့ထိုင်အစိုးရကဒီလမ်းတစ်ထုံစဉ်းစားပြီးမှနေထိုင်ခွင့်ပေးနိုင်မလဲဒါကိုပဲကျွန်တော်တောင်းဆိုတာပါ
အခုအခါမှာတော့နိုင်ငံကူးလက်မှတ်နဲ့ဗီဇာတွေအချိန်မီမထုတ်ပေးနိုင်သေးတဲ့မြန်မာအများစုပါတဲ့နိုင်ငံသားအလုပ်သမား3သိန်းကနေ4သိန်းတဲ့မနေ့ရှိနေတဲ့အတွက်ထိုင်းနိုင်ငံရဲ့လုပ်သားရှားပါမှုပြဿနာကိုရှင်းချဖို့တက်တန်းတိုးရမယ့်ရက်တွေကိုထပ်တိုးပြီးဖြေလျှော့ကူညီဆောင်ရွက်လျက်ရှိတယ်လို့လည်းထိုင်းဝန်ကြီးချုပ်ယုံရဲ့ပြောရေးဆိုခွင့်ရှိသူမစ္စတာအနုချာဘူရာပါချိုင်းဆာရီကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ရှင်။